သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတိုင်းပြည်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခများကြားမှမြန်မာနိုင်ငံမှာကြန့်ရှိနေသေးသောမိသားစုဝင်များအားဩစတြေးလျသို့ပြန်လည်နေရာချထားရန်ကူညီရန်အလို့စေအားထက်သန်နေတဲ့မြောက်ပိုင်းပြည်နယ်ရှိမြန်မာဒုက္ခသည်အုပ်စုတစုကပြောကြားပါရယ်ဆရာသည်မြန်မာနိုင်ငံမှလူနည်းစုတိုင်းသားဖြစ်တဲ့ကရင်လူမျိုးစုအတိုင်းဝိုင်းမှာပါဝင်ပြီးသူမသည်ဒါဝင်ကိုသူမအိမ်လို့ခေါ်ခဲ့တာဆယ်စုနှစ်တခုကျော်ရှိနေပြီဖြစ်ပါရယ်သူမသည် top end လို့ခေါ်တဲ့နေရာမှာသူမရဲ့ဘဝသည်ပုံမှန်အားဖြင့်တိတ်ဆိတ်သောဘဝဖြစ်တယ်လို့သူမကပြောပါရယ်သူမရဲ့အချင်းကိုရိုးရအဝတ်ထည်များနဲ့အိတ်များကိုရက်လုတ်ချင်းဖြင့်သူမရဲ့ယဉ်ကျေးမှုနဲ့အတိတ်နဲ့ဆက်နွယ်နေသည့်နီလန်းတစ်ခုအဖြစ်လှုပ်ဆောင်နေတယ်လို့ဆိုပါတယ်အသက်52နှစ်ရှိပြီဖြစ်တဲ့ဆရာကယခုဘဝသည်လွန်ခဲ့သောအနှစ်30နီးပါးကထွက်ပြေးခဲ့တဲ့ဘဝနဲ့လုံးဝကွာခြားကြောင်းပြောကြားပါတယ်ဆရာအသက်55နှစ်အရွယ်တွင်တစ်လအတွင်းမိဘနှစ်ပါးစလုံးဆုံးရှုံးခဲ့ရပါတယ်ပမာစစ်တပ်ကကျမတို့ရွာကိုရောက်လာတယ်အိမ်တွေကိုမီးရှို့တယ်ကျမတို့အိမ်ကိုပြန်မကြည့်နိုင်တော့ဘူးတော်သေးကိုဝင်ပြေးပြီးအဲ့ဒီမှာအိမ်လေးတစ်လုံးဆောက်ရတယ်အမေကညီမအငယ်ဆုံးကိုမွေးဖွားပြီးတပတ်အကြာမှာဆုံသွားပါတယ်မြန်မာစစ်တပ်ကကျမတို့ရွာကိုလာပြီးကျမအဖေကိုအထမ်းသမားအဖြစ်ခေါ်ယူသွားပါတယ်နှစ်ပတ်ကြာပြီးတဲ့နောက်သူပြန်လာပြီးဖျားခဲ့ပါတယ်နောက်တစ်ပတ်အကြာမှာသူသေဆုံးသွားပါတယ်ဆရာဟာမိဘမဲ့ကလေးဖြစ်ပြီးကြံရစ်ခဲ့တဲ့သူမရဲ့မောင်နှမ၅ယောက်ဖြစ်တဲ့ညီမ၃ယောက်နဲ့ညီအစ်ကို၂ယောက်ကိုပြုစုခဲ့ရပါတယ်။ကရင်ပြည်နယ်ကခြေရွာအနီးတောနဲ့ထဲ၌စစ်တပ်များမှဘုံအောင်နေစဉ်တွင်သူမသည်ငါးမုတ်ခေါင်းပါခြင်းနဲ့ကြုံခဲ့ရပြီးအဝတ်အစားအနည်းငယ်နဲ့သာရှင်သန်ခဲ့ရတယ်လို့ဆိုပါတယ်။တော်သေးကိုပြေးဝင်သွားတဲ့အခါကျမညီမငယ်များနဲ့မောင်ငယ်များကိုကျွေးဖို့အစားအစာအနည်းငယ်သာယူခဲ့နိုင်ပါလေ။ဒါပေမဲ့ကျမတို့မှာနောက်ပိုင်းဘာမှမရှိတော့တာကြောင့်ဝါများကိုသာစားခဲ့ရပါလေ။1992ခုနှစ်တွင်ဆရာသည်ထိုင်းမြန်မာနယ်စပ်ရှိဘာမာဆူရင်ဒုက္ခသည်စခန်းကိုသူမပြည်နယ်မှထွက်ခွာပြီးသုံးပတ်ခရီးဖြင့်ခြေလင်ခရီးထွက်ရောက်ရှိခဲ့ပါလေ။မောင်တယောက်ကိုလမ်းမှာဆုံးရှုံးသွားတယ်လို့သူမကဆိုပါတယ်။သူမရဲ့အငယ်ဆုံးသောညီမကိုသူမရဲ့ဆရာကမွေးစားခဲ့ပြီးရန်ကုန်သို့ခေါ်ဆောင်သွားပါတယ်။ကြံရှိနေသောညီမနဲ့အကိုများမှသူနဲ့အတူဒုက္ခသည်စခန်းသို့မကြာမီရောက်ရှိခဲ့ပါတယ်။ဒုက္ခသည်စခန်းမှာရှိစဉ်ဆရာသည်အိမ်တောင်ကျပြီးကလေးနှစ်ယောက်ရှိခဲ့ပါတယ်။သားနဲ့သမီးပါသူမနေထိုင်ရာဒုက္ခသည်စခန်းမှာထွက်ခွာသွားပြီးကျန်းတန်းတဲ့ဂျင်ဖော်ဖက်ထံမှနောက်ထပ်ခိုလွန်ခွင့်တောင်းခံခဲ့ရတယ်လို့ဆိုပါတယ်။ကျမရဲ့ကလေးတွေနဲ့အတူဒုက္ခသည်စခန်းရှိအမျိုးသမီးများရဲ့ခိုလွန်ရာနေရာကိုကျမထွက်ပြေးခဲ့ပါတယ်လို့သူမကဆိုပါတယ်။အဲဒီမှာနှစ်နှစ်ကျမနေခဲ့ရပါတယ်။ဩစတြေးလျလူမှုအတိုင်းဝိုင်းမှာအခြေချပြီးဆရာကသူမအမတူဩစတြေးလျကိုလာရန်နှစ်အနည်းငယ်ကြာစပွန်ဆာပေးခဲ့ပေမဲ့သူမကြံရှိနေသောမိသားစုဝင်များကိုထောက်ပံ့ဖို့မတတ်နိုင်ခဲ့ဘူးလို့ပြောပါတယ်။သူမကဒုက္ခသည်စခန်းမှာအမနဲ့ညီမတယောက်ကြံခဲ့တယ်။သူမရဲ့ရန်ကုန်ကအမသေဆုံးတော့လေကလေးများကြံရှိနေခဲ့တယ်။သူမကလေးငယ်များကျမရဲ့တူနဲ့ဒူမလေးများသည်မြန်မာနိုင်ငံတွင်ဆက်လက်နေထိုင်တဲ့ရှိပါတယ်။ကြံရှိနေသောမိသားစုဝင်များကိုခေါ်ဆောင်လို့ကြောင်းဆရာကပြောဆိုပါတယ်။ဘာကြောင့်လဲဆိုတော့သူမမြန်မာနိုင်ငံကိုပြန်မယ်ဆိုတဲ့အတွေးကမတွေးနိုင်လောက်အောင်ဖြစ်လို့ပါပဲလို့ဆိုပါတယ်။သူမပြောတာကဒါကသူမအတိုင်းဝိုင်းမှာဖြစ်လေဖြစ်ထားရှိတဲ့အဖြစ်အပျက်တစ်ခုလို့ဆိုပါတယ်။ကရင်ဒုက္ခသည်တသိန်း4000ခန့်သည်လက်ရှိထိုင်းမြန်မာနယ်စပ်ရှိစခန်းများတွင်နေထိုင်နေကြပါတယ်။ဆက်လက်ဖြစ်ပွားနေသောပြည်တွင်မကြိမ်မသက်မှုများသည့်ရက်ရွာအိုးအိမ်ဆုံးခွာခြင်းမပြုမီသူတို့ဟာဒေသတွင်းရှိသေးငယ်သောတောင်ငယ်ကျေးရွာများတွင်လယ်သမားများအဖြစ်လုပ်ကိုင်ခဲ့ကြပါသည်။2016သကောင်စီရင်အရကရင်ဒုက္ခသည်1000ကျော်သည်ဩစတြေးလျတွင်အခြေချနေထိုင်ခဲ့ကြပါသည်။ ၎င်းတို့အနက်50ကျော်သည်မြောက်ပိုင်းနယ်မြေကို၎င်းတို့ရဲ့နေအိမ်ဖြစ်သတ်မှတ်ခဲ့ကြပြီးအများစုမှာဒါဝင်နဲ့ပါမစတန်ဒေသများတွင်နေထိုင်ကြပါရယ်ဆယ်ရာသည်ဩစတြေးလျသို့ပြောင်းရွှေ့အခြေချရန်ခရင်အတိုင်းဝိုင်းရဲ့ပထမဆုံးအသင်းဝင်တစ်ဦးဖြစ်ပြီးမကြာသေးမီကတခြားမိသားစု10ခုနဲ့ပူးပေါင်းပြီးဒါဝင်မြို့တွင်ပြုလုပ်သောလူမှုလှုပ်ရှားမှုတစ်ခုတွင်ညှဉ်းပန်းနှိပ်စက်ခြင်းနှင့်ရှင်သန်ရပ်တည်မှုဆိုင်ရာသူတို့၏အဖြစ်အပျက်များကိုမျှဝေခဲ့ပါသည်။အသက်29နှစ်အရွယ်ယာမင်မာကပွဲကိုစီစဉ်ပေးခဲ့ပါသည်။သူမသည်ကရင်လူမှုအတိုင်းဝိုင်းတွင်လည်းပါဝင်ခဲ့ပြီးသူမ၏မိဘများနှင့်မောင်နှမ3ယောက်နှင့်အတူအသက်14နှစ်ကဩစတြေးလျကို2008ခုနှစ်ကထွက်ပြေးခဲ့ကြပါသည်။သူမသည်ဆယ်ရက်လိုစင်တူပုံပြင်များမရေမတွက်နိုင်သောအချိန်များဖြင့်ကြားဘူးတယ်လို့ပြောဆိုပါတယ်။ဩစတြေးလျရှိသူတို့ရဲ့မိသားစုများနဲ့တငယ်ချင်းများကိုပြန်လည်နေရာချထားရန်ဆက်လက်ကြိုးပမ်းနေခြင်းတွင်သူမရဲ့လူမှုအတိုင်းဝိုင်းမှာရင်ဆိုင်ကြုံတွေ့နေရသောရက်ဆက်ရုံမှမှုများအပေါ်အလင်းရောင်ပေးရန်အရေးကြီးတယ်လို့သူမကဆိုပါတယ်။ဩစတြေးလျကိုကျမတို့ရောက်တဲ့အချိန်မှာကျမတို့ဘဝအပြောင်းလဲတွေအများကြီးရှိခဲ့ပါတယ်မြန်မာပြည်မှာနေထိုင်ကြတဲ့သူတွေအတွက်တော့မလွယ်ဘူးလို့လူတွေကိုပြောကြင်ပါတယ်သူတို့ဟာချောင်းလန့်ပြီးတောထဲမှာပုန်းနေရတယ်သူတို့ငတ်နေပါတယ်မြန်မာပြည်သို့ပြန်ရန်မှာသူမအိမ်မက်တောင်မမက်ဘူးလို့ဆိုပါတယ်ပွဲများစီစဉ်ခြင်းသည်သူမရဲ့ညင်ကြေးမှုအတိုင်းဝိုင်းရဲ့အဖြစ်ပြက်များကိုဆက်လက်ရှင်သန်စေတယ်လို့သူမကပြောကြားပါတယ်။သူမကဒီဇာလန်ကိုတကဘာလုံးကိုပြောပြခြင်းနဲ့ပြီးတော့ကျမတို့နာကျင်မှုကိုခံစားစေခြင်းနဲ့ကျမတို့ဘလောက်များများဖြတ်သန်းခဲ့ရတယ်ဆိုတာကိုသိစေခြင်းနဲ့အခမ်းအနားသို့တက်ရောက်ခဲ့တဲ့နီယိုမီဟေဗန်သည်ကီမီသားစုဝင်များကိုဩစတြေးလျသို့လာရောက်ရန်အတွက်ပြန်လည်နေရာချထားရေးနဲ့ရှောက်လွှတ်တင်ခြင်းများ၌ခရင်အတိုင်းဝိုင်းကိုကူညီပံ့ပိုးပေးခဲ့သူဖြစ်ပါれသူတို့စိတ်ဓာတ်ရာတွေနဲ့မုံတီးခံရတဲ့နှိပ်စက်ညှဉ်းပန်းခံရတဲ့အကျိုးဆက်တွေကိုသေဆောင်နေကြသေးတယ်လို့ဆိုပါれဒီကိစ္စကနာကျင်မှုရှိတာကိုခင်ဗျားတို့မြင်နိုင်ပါれပြီးတော့ဒီနေရာမှာသူတို့တတ်နိုင်သလောက်ပြန်လည်ပြုပြင်ပြောင်းလဲဖို့နဲ့အခြေချဖို့တကယ်ဆန္ဒရှိတာကိုကျွန်မသတိပြုမိပါれသူတို့တကယ်အနာယူလေးလေးဝင်ထုတ်ဝင်ပိုးများလာလေးဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ဒီနေရာမှာမရှိသေးတဲ့မိသားစုတွေရှိသေးတယ်ဆိုတာကိုသူတို့သိလာနေလို့ပါ။ Miss Haven မှပြောကြားအတွင်းကရင်ဒေသခံများသည်2018မှ2020အထိရှောက်လွှာ10ခုတင်သွင်းခဲ့ကြပြီးအများစုမှာပြည်ထောင်စုဝန်ကြီးဌာနမှပယ်ချခဲ့ပါတယ်။ရှောက်လွှာအများစုသည်ရက်စက်ရုပ်မှမှုများကိုမျက်မြင်ကိုတွေ့ကြုံခဲ့ရသူများဖြစ်တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။သို့သော၎င်းတို့သည်သူတို့ဓာတ်ရိုက်ဖြစ်ပျက်ခဲ့ခြင်းမရှိသောကြောင့်၎င်းတို့ကိုငင်းပယ်ခံခဲ့ရတယ်လို့ယုံကြည်တယ်လို့ဆိုပါတယ်။ပြည်ထောင်စုဌာနကတူးချင်းရှောက်လွှာများကိုဌာနမှမှတ်ချက်မပေးဘူးလို့ဆိုပါတယ်။တချို့လူတွေမှာမိခင်ဖခင်အဖွာအဖိုးရှိပြီးသူတို့မှပျော်နေနိုင်ပါတယ်လို့ဆာရာကပြောပါတယ်။ကျမကတော့မပြောနိုင်ဘူးလို့သူမကဆိုပါတယ်။သောရရှင်များခင်ဗျာ SPS သတင်းဌာနက NTB Hold ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ SPS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တန်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ